စ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာလက်နက်ကြီးကြီးကျရောက်ပြီးတော့အရက်သားထိခိုက်ဒဏ်ရာရတာတွေဖမ်းဆီးခံရတာတွေနဲ့ကြေးရွာတွေမီးလောင်ပျက်စီးတာတွေရှိနေပါတယ်။နှစ်ဖက်ရပ်ပေါင်း20ကျော်တိုက်ပွဲအပြင်းထန်ဖြစ်နေတဲ့ချင်းပြည်နယ်ပလောဝမြို့နယ်ထရွန်အိုင်ဘျူဟာကုန်းအနီးမှာရှိတဲ့စက်ပစ်ပြင်ကြေးရွာကိုမနေ့ည17နာရီလောက်ကစစ်ကောင်စီလေတပ်ကဘုံကျဲခဲ့တာကြောင့်ဒေသခံအုပ်ဒဏ်ရာရရှိခဲ့တယ်လို့အနီးနားကြေးရွာကဒေသခံတူကပြောပါတယ်
။ဘယ်နဲ့ချောင်းအဝစက်ပစ်ပြင်အဲစက်ပစ်ပြင်မှာညာစစ်တနာကြီးဖွင့်မလာပြီးတော့ဟိုမှာဘုတ်လင်းနဲ့ပုတ်ကျတာလေအဲလင်းနဲ့ပုတ်ကျတော့ဟိုမှာဘုံတော်ကြီးကြောင့်မှနှလုံးကျတယ်ပြီးတော့ယူလင်းမတလုံးကျတယ်လူတော့နှစ်ဦးတန်ရတယ်နေတော့မကျေးစီပါဘူးဘုံကြီးကြောင့်ကျေးစီတာပါ
ဒီကြတဲ့ရပိုင်းကလည်းစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်ထရွန်အိုင်ကျေးရွာမီးလောင်သွားခဲ့တယ်လို့ရခိုင်လက်နက်ကိုင်အေအေဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ရဲ့တိုက်ပွဲတွေကြောင့်တိုက်ပွဲဧရိယာအတွင်းမှာရှိတဲ့ကျေးရွာတွေကဒေသခံတော်တော်များများဘေးလွတ်ရာကိုထွက်ပြေးနေကြတယ်လို့လည်းပလောဝမြို့နယ်စီတီပင်ကျေးရွာသားတူကပြောပါတယ်
။ဟုတ်တယ်ကျွန်တော်တို့ဒီစီတီပင်ရွာကလည်းတရွာလုံးထွက်ပြေးပြစ်ချောင်သွားတာပေါ့။စီတီပင်ရွာမှာလူဦးရေက250ကျော်ရှိတယ်။အကုန်လုံးထွက်ပြေးနေတာဒီမှာကျင်ခဲ့တာကဒီမှာယောက်ျား၄ယောက်၅ယောက်ပဲကျင်ခဲ့တယ
်စီဒီပင်ကျေးရွာဟာမနေ့ကလေကြောင်းဘုံကျဲခံခဲ့ရတဲ့စက်ပစ်ပင်ကျေးရွာအနီးမှာရှိတာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်မြို့နယ်ရွှေရင်အေးကျေးရွာမှာလည်းမနေ့ကလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံ၃ဦးထက်မနည်းဒဏ်ရာရရှိခဲ့ပြီးမောင်တော်စေးရုံမှာစေကူတာမှုခံယူနေရတယ်လို့မောင်တော်ဒေသခံတွေကပြောပါတယ်ဒါပြင်ပောက်တော်မြို့နယ်အတွင်းမှာပြစ်ခတ်မှုတချို့ရှိနေတယ်လို့ဒီကနေ့နေ့လယ်ပိုင်းကပောက်တော်မြို့နယ်မနော်တီရီကျေးရွာကိုစစ်ကောင်စီရေတပ်ကလက်နက်ကြီးနဲ့ပြစ်ခတ်ခဲ့တာကြောင့်မီးလောင်နေပြီးဒေသခံတွေထွက်ပြေးနေကြတယ်လို့အနီးအနားကျေးရွာကဒေသခံတူကပြောပါတယ
်ဟုတ်ကဲ့ဒီပောက်တော်တိုက်ပွဲရှင်တွေကတော့မြို့တွင်းတိုက်ပွဲကတော့ဒီအပိုင်းငိမ့်နေပြောမှာပေါ့ဒါပေမဲ့ဟိုခဏနေဟိုတစ်ချက်တစ်ချက်အဲ့လိုတနေ့ဖောက်တယ်နဲ့ကြားရတာပေါ့နော်ကြိုကြားရကြားရဒီနေ့ကျတော့ဒီဟိုပါပေါ့ဒီကလဒန်မြေရဲ့ဒီအချစ်ဘက်ကန်ကဒီမနော်တီးဆိုရဲရွာအဲ့ဒီရွာကိုဟိုမြေလေလောက်က17နာရီလောက်ကဟိုစကောက်စီနေပြီးကတော့ပြီးတော့အဲ့လိုလက်နေငယ်ရောလက်နေကြီးရောဟိုပြစ်ပြီးတော့တက်သွားတာပေါ့နော်အပြင်ခဏအနေကျတော့ထပ်ပြီးဒီဟိုကျွန်တော်ထင်တယ်ဒီမီးလောက်ပုံးနေပြစ်တယ်ထင်ပါတယ်ဟိုမီးလောင်သွားတာပေါ့17နာရီဝန်းကျင်လောက်ကျတော့ခုအဲ့ဒီမှာမနော်တီးကရွာလုံးကျပေါ့နော်ပြေးနေရတယ်ခုတိတော့အဲ့ဒီရွာကမီးလောင်နေတုန်းပဲဗျ
ရခိုင်ပြည်နယ်မှာစစ်ကောင်စီအနေနဲ့ကျေးရွာတွေကိုမီးရှို့တာတွေအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာတွေရှိပြီးပုံနှကြုံမျိုးနယ်ကရဲရိုးပြင်ကျေးရွာနဲ့ခမောင်းတော်ကျေးရွာတို့ကိုစစ်ကောင်စီကမီးရှို့ခဲ့တယ်လို့လည်းရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ့ဒီဇင်ဘာ3ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့ရခိုင်ပြည်နယ်မှာအေအေအဖွဲ့ကရက်သားတွေကိုအကာအကွယ်ယူပြီးတိုက်ခိုက်နေတာတွေရှိတယ်လို့စွပ်စွဲထားပါတယ်ဒါအပြင်ရဲရိုးပြင်နဲ့ခမောင်းတော်ကျေးရွာတွေကိုစစ်ကောင်စီကမီးရှို့ခဲ့မဟုတ်ကြောင်းလဲဒီကနေ့စစ်ကောင်စီထုတ်မြမအလင်းသတင်းစာမှာဖော်ပြထားပါတယ်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားတိုက်ပွဲဆက်တင်ဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့နိုဝင်ဘာလ23ရက်နေ့ကနေ30ရက်နေ့အကြားတိုက်ပွဲတွေကြောင့်အရက်သား30ကျော်တေဆုံးပြီး100ကျော်ဒဏ်ရာရခဲ့တယ်လို့အရက်သား80ကျော်ဖမ်းဆီးခံထားရတယ်လို့ရခိုင်လက်နက်ကိုင်အေအေဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ